ဒီကနေ့ရခိုင်ပြည်နယ်မြောက်ဦးနဲ့ရတိတောင်မြို့နယ်တွေမှာတိုက်ပွဲတွေထပ်ဖြစ်နေတဲ့အကြောင်းတက်မလို့တာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။စစ်စင်ရေးအတွင်းဒေသခံရွာသားထိခိုက်ပိတ်ချုပ်ဆုံးမှုတချို့ရှိသလိုတန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံရမှုတွေလည်းတိုးလာနေပါတယ်။ရခိုင်နဲ့နှက်ကန်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဟာအရက်သားတွေနေထိုင်တဲ့အတွင်းပိုင်းဒေသတွေအထီအောင်ရောက်လာနေတာကြောင့်လည်းဒေသခံတွေကြားမှာလုံခြုံရေးအတွက်စိုးရိမ်တာတွေပိုများလာနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်သတင်းပေးပို့ထားပါတယ်ရှင်။
ဆိုင်သားဒေသတချို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချော့ချဖို့အမျိုးသားပြန်လည်တင်းညာရေးနဲ့ငင်းချမ်းရေးကိုယ်စားလှယ် NRPC နဲ့ရခိုင်တမတော်ပါဝင်ဆိုင်သားလက်နက်ကရှစ်ဖွဲ့တို့ကနေသဘောတူညီခဲ့ကြပြီးနောက်မှာကိုပဲဒီပိုင်းပြည်တိုင်းတွင်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါဒီကနေ့မှာပဲမြောက်ဦးမြို့နယ်ရတိတ်တာမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီမနေ့မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့တပ်မတော်သတင်းမှကြံကြားရေးဖွဲ့အတွဲဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ဒီကောက်ကိုလင်းလူကြီးတောင်ချော်သွားပြီးဆက်ကြောင်းနဲ့ချော်တော့အမှန်ကလေးလမ်းလုံးကြီးဆောင်ရနေတဲ့ပြကြောင်းကိုလည်းအနာရီလောက်ရစားတိုက်နှစ်ကြိမ်နောက်လာပြီးရင်ကလုံးဝတက်တယ်။ဒီက150လောက်ရှိတယ်။အဲမနေ့ပိုင်းကတော့လူလူစီကပြန်လဲတက်ဆက်တယ်။မနေ့900လောက်ပါပြီးရေ။ဒါတို့ကကတော့ကျွန်တော်တို့ကနောက်နေ့လက်နဲ့ကြည့်ရလိုက်ပါတယ်။လက်နဲ့ဆက်ဆက်ကြည့်ပြီးတည်းရပါတယ်
။ဒီတိုက်ပွဲဖြစ်စဉ်တွင်တောင်ဦးရွာကနေအိမ်တို့ပျက်စီးမှုတွေရှိခဲ့တယ်လို့ဒီနယ်လှုပ်တော်ကိုဆက်လက်ဦးသွန်းသာစိန်ကအခုလိုပြောပါတယ်။
တပ်ကကပြင်းလာပါတယ်။ဒီတိုက်ပွဲကတော့တောင်ဦးကျေးရွာကနေအိမ်ဆောင်မို့မအမြောက်ကြပြီတော့အမောတယ်ပေါ့နော်ပြီးတော့ပြင်းတယ်လေအဲ့ဒါတွေပွင့်ထွက်သွားတယ်
ကျေးတိတ်တာမျိုးနဲ့ရေဆူးချောင်းဘက်မှာလဲဒီမနေ့မှာစိုက်ပွဲဖြစ်ပွားနေတယ်လို့ရေမြက်ချေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးမောင်ထွန်းသာကခုလိုပြောပါတယ
်။ကျောင်းမုံနဲ့ပြည်သူတို့ကြားပြည်သူတို့ဆုံးထင်းမှာဖြစ်တယ်လို့ပြောတယ်။ကိုကိုနိုင်စင်ဟာကကြားတာဒနာကြီးကျော်လောက်ရှိအပြန်ကြောက်နေရတယ်။ဒီနေ့ကြံတို့ကြားလမ်းမကြီးကြံလမ်းမငယ်ကြံကြားတယ်
။ပဲတူရွာကြားဖြစ်တဲ့စိုက်ပွဲတွင်ညနေပိုင်းမှာလေချောင်းကနေစိုက်ကတ်မှုရှိခဲ့ကြောင်းလဲဒေသခံတွေကပြောပါတယ်။ဒီကနေ့နှစ်ဖက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ထည့်ပေးမယ်လဲအဆက်အသွယ်မရရှိခဲ့ပါဘူး။စီရေပဋိပက္ခသင်းမာနေတဲ့ရခိုင်ပြည်နယ်တွင်းမှာစစ်စည်ရေးလှုပ်ဆောင်နေရမှာအယက်သားစီကြီးစီကတ်မှုတွေလည်းတိုးလာနေတာပါ။မနေ့ကရတိတ်တာမြို့နယ်အမျက်တောင်ကျေးရွာလူကလူသမားတို့ကိုရေဆူချောင်းတပ်ကပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အမျက်တောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်ဆန်သိန်းကပြောပါတယ်
။သူကလူများနဲ့ရေဆူချောင်းကိုပတ်သက်ဖို့ပြောပါတယ်။ဒီရပြန်ကနေဒီလာတဲ့အခါတက်ကြနေကြီးကစံပိတ်တယ်လို့ပြောပါလေ
။မနေ့ကမနေ့ဆက်တနာရေကျော်လောက်မှာရေစူးချောင်းကနေဆက်လီမောက်ပြန်လာတဲ့မောင်ချီကိုရေစူးချောင်းချီဆိုင်တက်ကြနေခေါ်ရမှာတနပ်ပြဖောက်လို့ကြောင်လက်ဆွဲပြေးမှာမြန်မာစစ်တပ်ကနေလက်နဲ့နဲ့ပြစ်ခတ်ပြီးမှတည်ဆုံးခဲ့တယ်လို့သူကဆိုပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့သမ္မတသတင်းမှကြာကြာရေးခေါ်သွားပြတွင်မှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။တံပေါ်ချောင်းကမှာပါဆက်လီတွင်ကျွန်တော်တို့တွေ့တယ်။ငါဘွယ်လူမျိုးမောင်းလာတဲ့ဆက်လီတွေတွေ့တယ်။ယောက်ျားမောင်းမှုကိုဒီမောင်းလာတယ်။စစ်ဆေးဖို့ကျွန်တော်တို့ရက်တခိုင်တယ်။ရက်တမှုရှိမောင်းပြီးတယ်။အားသာနဲ့တစ်ချိန်ရတဲ့ပိုင်းကျတော့နှစ်ဆပေါင်းကျောင်းရောနောက်ပကြတယ်ပေါ့လေ။ဆယ်ယောက်လောက်ကတဏီတော်ရရနေပြီ။ဘလူးစကြောင်းစီအောင်ချောင်းကိုကျော်ပြီးနန်းတယ်။ဆယ်မိနစ်ကကျွန်တော်တို့အပြန်လာဖြစ်ခဲ့။ပြည့်နေတဲ့ကာလအတွင်းမှာပဲဆက်လီဘွယ်ရောက်ဝင်လာဦးပါတယ်။ချောင်းနဲ့ခုန်ဖင်ပြီးထွက်ပြေးသွားတာတွေ့လိုက်ရတယ်။စစ်စင်ကတော့အလား
အလားတူဒီကနေ့မှလည်းမင်းပြမြို့နယ်တွင်ကရမကောင်ရွာကလူလေးဦးလိုက်ပါလာတဲ့ဆက်တလှိငယ်တစင်းကိုစစ်တပ်ကနေပြစ်ခတ်လို့ဆက်လင်ပေါင်းသူတန်ရာရရှိသွားတယ်လို့ကျန်းကျိတ်ကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်။ပြည်သူသမားကဟိုတက်ကလမ်းကျော်တာသူကကြားပြီးတော့တက်ကတော့ရမယ်ဘက်မှာသူကဟိုစစ်စစ်နေရတယ်မိတ္တာတွေရှိတယ်။အဲ့ဒါလို့ဆက်လင်ပြောတာမှာတက်ကလမ်းကျော်တာမှာမျိုးမျိုးရှိပြီပြောတယ်။မင်းပြမြို့နယ်ဟိုကရမကောင်ကျူရကအော်ဒေါ်ရရှိနေတာတို့လည်းသိကြတာလို့ပြောကြရတယ်ခင
်ဗျ။ရုပ်မြင့်နဲ့တွင်းမှာလည်းအေအေနဲ့ပတ်သက်တဲ့ဆိုပြီးဂန္ဓရနဲ့စစ်စေးဖန်းစီခံထားရတဲ့သူတွေများပြားနေတယ်လို့ဒီနယ်ဟုတ်တော်ကိုစလဲဦးသွန်းသာစိန်ကအခုလိုပြောပါတယ
်။ဒီလအတွင်းမှာပဲကျွန်တော်တို့ဖယ်ကြီးကတယောက်ရေကျောင်းတော်ကျေးရွာက6ဦးရေပြီးတော့နောချာတော်တဲ့4ဦးရေဆိုတော့ဖန်းစီမှုတော့ရှိပါတယ်။ကျွန်တော်အစ်ကတော့ဆက်ချောက်ဦးလောက်ပဲပြီးပါလေ
အခုလိုဖန်ဆင်းမှုတွေပြင်တိုက်ပွဲကြောင့်လုံခြုံရေးဆိုးရွားမှုတွေတိုးလာနေတယ်လို့အိုးအိမ်ဆုတ်ခွာဆွေးပြေးရသူစစ်ချောင်းဦးရီဟာလည်း1200ကျော်တိုးပွားနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ချင်းမြင့်နယ်ကင်းမှာလည်းမြမတပ်မတော်နဲ့အင်အားတိုက်ပွဲကြောင့်စစ်ချောင်းဦးရီ1000ကျော်ရှိနေတယ်လို့ပလဝါမြို့နယ်စစ်ချောင်းရေးကူညီသူတွေကဆိုပါတယ်ဒီထက်မှာဘင်္ဂလားဒေ့ရဲ့နေဆက်ဘက်ကိုတင်းချောင်းနေရတဲ့ဦးရီ230ခန့်ရှိနေတာပါဒီစစ်ချောင်းတွေနေရာချင်းပြန်နိုင်ဖို့ပလောဝမြို့နယ်လူမှုပရဟိတအဖွဲ့တွင်လည်းချင်းပြည်နယ်ကုလသမဂ္ဂနိုင်ငံတကာကလေးတွေများပေါ်အရေးပေါ်ရန်ပုံငွေဖွဲ့ UNICEF ဖွဲ့တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးနိုင်ငံချိတ်ဆက်တင်ပြသွားဖို့အစီအစဉ်သွားမယ်လို့ပရဟိတအဖွဲ့ခေါင်းဆောင်သူဖြစ်တဲ့ကိုတင်ထွန်းအောင်ကပြောပါတယ်ခင်ဗျာ